မြန်မာနိုင်ငံအတွင်းစီအုံးပင်စိုက်ပျိုးမှုဟာလာမယ့်ဆယ်စုနှစ်အတွင်းကမ္ဘာမှာစားအုံးစီအများဆုံးထုတ်လုပ်နေတဲ့မလေးရှားနိုင်ငံကိုကျော်သွားနိုင်တယ်ဆိုပြီးပညာရှင်တွေစိုးရိမ်နေကြပါတယ်။မြန်မာအိမ်နီးချင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာတော့တစ်တောတွေခုတ်လှဲပြီးစီအုံးပင်တွေစိုက်နေတာကြောင့်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နေပေမဲ့မြန်မာနိုင်ငံမှာတော့စားအုံးစီစိုက်ပျိုးရေးအတွက်တစ်တောတွေမပြုံအောင်လုပ်ဖို့အချိန်မီပါသေးတယ်။ကမ္ဘာဥရုရာသီပြောင်းလဲမှုမှာအရေးပါလာတဲ့အပူပိုင်းတစ်တောတွေအမြဲဆုံးတောတွေရှိရာမြန်မာနိုင်ငံရဲ့အောက်ပိုင်းတနင်္သာရီတိုင်းကတစ်တောတွေနေရာမှာစားအုံးစီပင်တွေအစားထိုးလာတော့မလားဆိုတာအပြည့်စုံကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်
။လူသုံးကုန်ပစ္စည်းတွေအလားကုန်ပစ္စည်းပေါင်းစုံနဲ့ရေခဲမုံလိုစားသုံးကုန်အမျိုးပေါင်းထောင်နဲ့ချီမှာအသုံးပြုနေကြတဲ့စားအုံးစီကြောင့်စီအုံးစိုက်ပျိုးရေးလုပ်ငန်းကြီးကြီးပြင်းပြလုပ်နေတဲ့အရှိတောင်အာရှဒေသကတစ်တောတွေပြုံးတည်နေရတယ်လို့ Origuran မြဝန်တွေကြားရတဲ့ဆင်းရဲလို့ရှားပါတော်ရင်တရိစံတွေလည်းမျိုးတုံးပြောက်ွယ်လာနေရတယ်လို့တက်ကြွလှူရှားသူတွေကပြောပါတယ်။တနင်္လာနေ့တိုင်းကရာဘာလုံငန်းရှင်တူဖြစ်တဲ့ကိုကောင်းထက်ကတော့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့စီအောင်ဆိုင်ပြို့ဖို့စိတ်ဝင်စားကြောင်း VOA ကိုအခုလိုပြောပါတယ်
။ကျွန်တော်နောက်ပိုင်းကျရင်လည်းဒီစောင်းအစီအစံကိုကြွားတယ်။ဘာဖြစ်လို့လဲဆိုတော့စောင်းစီရလို့ဟာမြန်မာနိုင်ငံအနေနဲ့အများကြီးလို့သေးတယ်။လို့ရတော့ကျွန်တော်ဒီမှာထုံနိုင်တာခုโอ้คือฟาร์มวอเตอร์ทุลุยาเลยนะรีไฟน์เนี่ยดูอันนี้ตรงก็တော့ไม่มาတော့ลงอ่ะไม่อ่ะโอ้ดีรีไฟน์ขึ้นแต่หายางงมาတော့ที่เหล่าจนไม่ติดชาวตัววินวินแล้วปุ๊บก้องเลยต้องยามแม้ต้องเสียเนี่ยแล้วปุ๊บยาเลยเจ้าตัวรอบาซีอ่ะจ่าละจ่าไปแล้วเปลี่ยนติดละเลยสมมุติอะคู3นาที4นาทีก็ซีอ่ะอุดดีแล้วสมมุติอินฟลูเอนซ์เรทเนี่ยตะเกเนี่ยอะจ่าเนี่ยอုံเจ้ารอบาชันเนี่ยสิลงอ่ะไม่สิอုံเนี่ยสิลงอ่ะมั้ยကျွန်မအကြီးကြီးပဲဟိုဒီတဘောပုံဝင်တဲ့ပတ်သက်တယ်ဆိုတော့တကယ်တမ်းကကျွန်တော်ဒီလုပ်ငန်းရှင်တွေရောဆိုးရွားတွေရောအနေနဲ့ဆက်သက်မမှန်လုပ်ရမှာဘူးတကယ်လို့အိဆိုင်ရမယ့်နေရာဘယ်နဲ့ဤကလဲဒါမဲ့ဒီစတောကိုရှင်းသိရမယ့်နေရာဘယ်နဲ့ဤကလဲဆိုတော့ကျွန်တော်ကော့တောင်းဖြစ်ချမ်းနေမှာဆိုရင်အများကြီးဤကတောင်းနေချီရောရှိရအချီးတယ်အချူတဲ့ဘိတ်ကနေပေါ်တောင်းသွားတဲ့လမ်းတစ်လျှောက်လုံးကအဲ့ဒါစီအုပ်ချက်နေမှာဟိုရပါချင်ရှိတော့
ကမ္ဘာလေလူတွေကကာဗွန်အောက်ဆိုက်တန်ကိုအများအပြားစုပ်ယူထားတဲ့တစ်တော်တွေကိုခုတ်လဲပြီးတော့စိုက်ပျိုးရေးလုပ်နေကြတာကြောင့်ဥရုယာတိပြောင်းလဲမှုအပေါ်ဆူဆိုးဝါတက်ရောက်လာသလိုအပူပိုင်းမှောက်တုံတော်ကြီးတွေကိုမိခိုနေရတဲ့ဒေသခံလူနေစုတွေနဲ့ရှားပါတော်ရင်သရိစံတွေအသက်ရှင်နိုင်ရဲ့အခက်အခဲဖြစ်လာစေတာပါမြန်မာအစိုးရဟာလက်ရှိအချိန်ဒီစားအုံးစီစိုက်ပျိုးရေးအတွက်ကုမ္ပဏီ44ခုကိုမြေဧကတာဏီပါလုပ်ငန်းလိုက်စင်ချထားပေးတယ်လို့2019ခုနှစ်ဩဂုတ်လကထုတ်ပြန်တဲ့ Scientific Reports စတိတ်ပန်စာဆောင်မှာဖော်ပြထားပါတယ်။မြန်မာအစိုးရဟာလူမှုရေးအရာရောသဘာဝပတ်ဝန်းကျင်အရေးကိုပါထက်သွင်းစဉ်းစားခြင်းမပြုဘဲအပူပိုင်းမှုတ်တုံတွေနဲ့အမြဲတမ်းတည်တော်တွေနဲ့သဘာဝတော်ရင်တရိစံတွေမိတင်းနေထိုင်နေတဲ့တနင်္လာရီတိုင်းတွေကတည်တော်မြေနေရာတွေကိုစားအုံးစီစိုက်ပျိုးရေးအတွက်ခွင့်ပြုနေတယ်လို့လည်းလေလာသုံးသပ်သူတွေကဝေဖန်ထောက်ပြထားကြတာပါ။စာအုံးစီစိုက်ပျိုးရေးနဲ့ပတ်သက်လို့သူတည်တနာလုပ်နေကြတဲ့သူတွေကတော့လွန်ခဲ့တဲ့အနှစ်30လောက်ထိတစ်တော်ကြီးတွေအဖြစ်ရှိနေခဲ့တဲ့အရှိတောင်အာရှကတစ်တော်ကြီးရဲ့တဝဲလောက်ကိုစာအုံးစီစိုက်ခင်းတွေနေရာယူသွားပြီလို့ပြောပါတယ်။မလေးရှားနိုင်ငံမှာတော့ Round Table Sustainable Palm Oil RSPO လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့စာအုံးစီစိုက်ပျိုးထုတ်လို့ရေးစံတတ်မှတ်ချက်တွေကိုလိုက်နာဖို့တတ်မှတ်ထားတာပါ။ကွာလာလမ်ပူအခြေစိုက်လူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Wild Asia အဖွဲ့ပူရဲတီထောင်သူဒေါက်တာရီဇာအန်မီကတော့စားအုံးစီလုပ်ငန်းရှင်တွေမဖြစ်မနေလိုက်နိုင်ရမယ်မလေးရှား Palm Oil Certification Council ရဲ့ပြဋ္ဌာန်းချက်နဲ့ပတ်သက်လို့အခုလိုထောက်ပြပါတယ်
One is essentially a voluntary scheme, which is the RSPO system.
RSPO စံတမတ်ချက်တွေကတော့မပြစ်မနေလိုက်နာရမှာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ MSPO ဆိုတာကတော့မလေးရှားအစိုးရကတရားဝင်သတ်မှတ်ထားတာဖြစ်ပြီးစိုက်ပျိုးရေးသမားတွေမပြစ်မနေလိုက်နာရမယ်စနစ်ပါ။ဒါပေမဲ့လည်းဒီထဲမှာတကယ်ကိုအရေးကြီးတဲ့အချက်တွေတော့မပါပါဘူး။လုပ်ငန်းစလုပ်ပြီးဆိုကြတဲ့ကထည့်ပြီးစဉ်းစားရမယ်တစ်တော်ပြုံးတိမှုမြေယာချိတ်ခွင်မှုတွေလူသမားတွေရဲ့လောခလားစာတွေနဲ့ခြံထဲကအလို့သမားတွေခစ်သစ်ကြေးကျွန်လို့ဖြစ်လာမဲ့အခြေအနေတွေမျိုးမဖြစ်ရအောင်ဘယ်လိုကာကွယ်မလဲဆိုတာမျိုးတော့မပါပါဘူး
။စောင်းစီရီကိုအေကပေါင်း9သိန်းနီးပါးထိစိုက်ပျိုးဖို့1999ခုနှစ်မှာမြန်မာစစ်အစိုးရကရည်မှန်းခဲ့တယ်လို့လည်းတိတ်တန့်စားဆောင်ကဖော်ပြထားတာပါ။1990ပြည့်လွန်နှစ်တွေမှာတနင်္လာရီတိုင်းမွန်ပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာစပြီးတော့စောင်းစီကိုစိုက်ပျိုးခဲ့ပေမဲ့လို့1999ခုနှစ်ပိုင်းတွေရောက်မှဒီလုပ်ငန်းအပေါ်မြန်မာအစိုးရကပို့ပြီးတော့အာရုံစိုက်လာတာပါ။ ကီရင်ပြည်ပဈေးကွက်ရဲ့အလားအလာကောင်းတွေကိုတွေ့မြင်ခဲ့တဲ့စီအစိုးရဟာဧကပေါင်း 23,000 ကျော်မှစောင်းစီစိုက်ပြဖို့သူ့စိတ်ကြိုက်ကုမ္ပဏီတွေကိုရွေးပြီးတော့လုပ်ငန်းလိုင်စင်ချပေးခဲ့တယ်လို့လဲဆောင်းမရှင်နာဒီတာချန္ဒရာပါခါကတဘာဝပဝန်းကျင်အရေးဖော်ပြနေတဲ့ mongobay.com မှာထောက်ပြရေးသားထားပါတယ်အခုလက်ရှိလုပ်ကင်နေကြတဲ့တနင်္လာရီတိုင်းတဲကစောင်းစီလုပ်ငန်းရှင်တွေလိုက်နာရမယ်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့စံသတ်မှတ်ချက်တွေချမှတ်ထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဇင်းုံတက်တာလာကြောင်းရောကွန်ပီစီပေါင်းစုံမှာပါအသုံးပြုလို့ရတဲ့စောင်းစီကိုကဘာတဝန်ဝဲလို့အားတွေမြင့်တက်နေတဲ့အတွေ့တစ်တော်ပြုံးတီးပြီးတော့ဥရရာတွေပေါ်ထိခိုက်လာမှာကိုသိပ္ပံပညာရှင်တွေဆိုရင်လည်းဒီလိုပဲစိုက်ခင်းတွေမှာအသုံးပြုကြတဲ့ပိုသက်ဆေးတွေကြောင်းရေအရင်အမြင့်ပေါ်ထိခိုက်မှုတွေရှိလာမှာကိုလည်းဆိုရင်နေကြတာဖြစ်ပါလိမ့်ရှင်